လဝကရုံးရှိမှာစမတ်ကတ်လုပ်ဖို့တန်းစီနေကြတာကလူတွေတင်မကပါဘူးနတ်တွေလည်းလူရောင်ဆောင်ရုပ်ဖြတ်ပြီးတော့တန်းစီနေကြပါတယ်ထိုင်းသွားကြမလို့တဲ့လူရောင်ဆောင်ထားပေမဲ့နတ်ချင်းချင်းတွေ့တော့ဟာဘဘဲမောင်တင်တယ်ပါလားမင်းမြူရှင်ကြီးနေကောင်းလားခမရလဲထိုင်းသွားမလို့လားကျွန်တော်လဲထိုင်းသွားမှာဆိုနှုတ်ဆက်ကြရင်ဘဘဲမောင်တင့်တယ်ကမေးတယ်ဘာလို့ထိုင်းကိုသွားကြမှာရောနဲ့အဲဒီမှာကိုမျိုးရှင်ကခမရသိတဲ့အတိုင်းပြကျွန်တော်တို့ကိုကိုးကွယ်နေတဲ့သူတွေထဲမှာစီးပွားရေးတမားတွေလဲပါတယ်စီးပွားရေးလုပ်ငန်းရှင်တွေလဲစစ်ကောင်စီစတဲ့ကလေးကကိုငွေကိုပတ်စံပေးပြီးတော့ဘဏ်ကပြန်ထုတ်လို့ထုတ်ရစီးပွားရေးကလှုပ်လှုပ်ကိုင်လို့မကောင်းငွေဈေးကကျဥမော်လာတာကရွှေဈေးနဲ့ဒေါ်လာဈေးပဲရှိတယ်လေတဲ့တနေ့တခြားစီးပွားရေးလုံရင်းလုံရင်းမွဲလာလိုက်တာဒီတိုင်းနေရင်မဖြစ်တော့ဘူးလုံပါပါပြီးကုံတော့မဲဆိုပြီးတော့ရှိတာလေးတွေရောင်းချပြီးထိုင်းကိုပြောင်းသွားကြလို့ပွဲတော်ကတ်မဲ့လူမရှိတော့ဘူးတဲ့ကျုပ်လဲစီးပွားရေးကောင်းအောင်ကူတာပဲဗျာတဲ့မရတော့ပါဘူးတဲ့အဲ့ဒီမှာမနှဲလေးကဝင်ပြောတယ်အတူတူပဲတော်ရေးတဲ့သူ့ကိုကိုးကွယ်နေတဲ့သူတွေထဲမှာအထဲချုပ်ဆက်ယုံကအလုတ်သမားတွေအများကြီးပါတယ်တဲ့သူတို့ကလောက်ခလာစာတွေတိုးပါစေဒေးကြီးတိုးပါစေလို့ဆုတောင်းတာသူလဲကူညီစောင့်မတာပါပဲတဲ့ဒါပေမဲ့လောက်ခလာစာတိုးမလာတဲ့အပြင်အဘကိုပိုင်ရင်ဘယ်ကောင်မှမလှန်ရဲဘူးဆိုပြီးတော့ ODJ မပေးချင်ရတာနဲ့အလုတ်သမားအခွင့်ရေးချိုးဖောက်ခံရတာနဲ့အထဲချုပ်ဆက်ယုံကအလုတ်သမားတွေအကုန်လုံးဘန်ကောက်ကအထဲချုပ်ဆက်ယုံမှာသွားအလုတ်လုံနေကြပြီတော်ရေးတဲ့သူ့မှာကိုးကွယ်တဲ့သူတွေမရှိတော့ဘဲဥတော်အနိုင်နိုင်ကတ်မဲ့လူမရှိတော့ဘူးတဲ့ဘဘဲမောင်တင့်တယ်ကလည်းအတူတူပဲစစ်ရေးဆိုဝင်ပြောတယ်သူ့ကိုလည်းစက်မှုစုံကလူတွေကကိုးကွယ်ကြတာတဲ့စက်မှုစုံမှာကမီးမလားအလုတ်ကင်ကမဖြစ်ဒီဇယ်ဈေးကတက်နဲ့ဘာမှမထုတ်နိုင်အလုတ်မပေးနိုင်ဒီကြားတဲ့ကုန်ဈေးနှုန်းကတက်စစ်မှုမထမ်းမနေရဆိုလိုက်ဆွဲလို့လုတ်သားတွေထိုင်းကိုထွက်သွားကြတာကုံတလောက်ရှိပြီတဲ့မြင်းပြူရှင်ကလည်းသူ့ကိုကိုးကွယ်နေတဲ့သူတွေထဲမှာကလေးမိဘတွေပါတယ်တဲ့ကလေးတွေရဲ့ကြောင်းမှာဆွဲခန့်ဆရာမတွေကသူတို့တင်းကျင်တာတင်းတစ်တော့ဆော့ကျင်တာဆော့နဲ့ကလေးတွေရဲ့ပညာရေးရတမအေးကြလို့ကလေးတွေရောမိဘတွေရောအကုန်ဘန်ကောက်ရောက်ကုန်ကြပြီတဲ့အမေချမ်းကလည်းဝင်ပြောတယ်သူ့ကိုကိုးကွယ်တဲ့သူတွေလည်းဒီလိုပဲတဲ့မင်းအွန်လိုင်းလက်ထက်တေးရေးရှင်ရေးဆိုရင်ဆရာဝန်မရှိတာနဲ့ဆေးမရှိတာနဲ့ဆေးတွေဈေးကြီးတာနဲ့နေထိုင်မကောင်းတဲ့သူတွေကထိုင်းကိုဆေးကူးဆိုပြီးတော့ထွက်ကုန်ကြပြီတဲ့ဘုံမကြီးနှက်ကလည်းပြောတယ်ရာသီဥတုကဖောက်ပြန်လေထဲမှာအလုတ်လုတ်မဲ့လူငယ်တွေကိုလည်းစစ်မှုထမ်းဆိုဆွဲခံရမှာကြောက်လို့ထိုင်းကိုသွားကုန်ကြပြီတဲ့ကုံတယ်ပွဲစားတွေဆိုရင်လည်းထိုင်းကိုထွက်ကုန်ကြပါပြီတဲ့အဲဒီမှာကိုကြီးကျော်ကဝင်ပြောတယ်သူ့မှာဂျော်နီဝါကားဆိုမမြင်ရတာကြာပြီတဲ့အရက်ဖြူနဲ့ပဲနှစ်ပါးသွားနေရတာတဲ့ကြက်ကျော်အစကြက်ဥကျော်နဲ့မြီးနေရတဲ့ဘဝပါတဲ့အခုလိုမြာနန်းနွယ်နဲ့ဘိုးဘိုးကြီးဘန်ကောက်မှာအခြေအနေကောင်းနေဆိုလို့ကျွန်တော်တို့လည်းဘန်ကောက်လိုက်တော်မလို့စမတ်နဲ့ဖြစ်အောင်စမတ်ကလာလောက်တာပါတဲ့နတ်ချော်တဲ့နတ်ကတော်တွေလည်းအကုန်ဘန်ကောက်ရောက်နေကြတာဆိုတော့ဂျန်နဲ့အမေနတ်ကရိုက်အမေချန်းဘတ်ဖဲဝါနဲ့မြင်းမြူရှင်စတဲ့နတ်တွေအကုန်လုံးကလည်းထောက်ခံကြတယ်ကြိုက်သီးတို့ဖျားကြီးတောင်ထိုင်းကိုထွက်သွားတာကြာပြီတဲ့ရွှေတကုံဖျားတောင်ကြွချင်နေတာစစ်ကောင်စီကသူ့ငွေတွေကိုပြန်မဆက်သေးလို့တဲ့ဒီလိုနဲ့နတ်တွေဟာဘန်ကောက်မှာစုပြီးတော့ကနားပေးကြမလားဆိုပြီးတော့တိုင်မင်းနဲ့နတ်ကတိုင်မင်းဟိုရောက်ရင်အခန်းတစ်ခန်းငှားပြီးစုနေကြမလားဆိုပြီးတော့ပြောတဲ့နတ်ကပြောအရင်ရောက်နေတဲ့မြာနန်းတွေတို့နတ်နန်းမှာ free ဝင်ခွေခြင်းနဲ့နတ်ကဝင်ခွေခြင်းကွန်ဒိုဝယ်မဲ့နတ်ကလည်းရွာကနတ်ကွန်းလေးကိုရောင်းပြီးတော့ဘန်ကောက်မှာကွန်ဒိုဝယ်မဲ့အကြောင်းပြောဟိုရောက်ရင်ထိုင်းနတ်တွေနဲ့အဆင်ပြေပါမလားဆိုတွေးပူတဲ့နတ်ကဘူးနဲ့စမတ်ကတ်တစ်ခုကိုနတ်တပါးသသိန်းခွဲလာဝကကိုပေးပြီးတကလာပတ်စပို့ရုံးနေမှာပတ်စံကုန်ပြီးတဲ့နောက်မှာတော့နတ်ဒီအားလုံးနတ်ရထားကြီးစီးပြီးတော့ထိုင်းနိုင်ငံကိုထွက်လာကြပါတော့တယ်ဟိုရောက်တော့မြန်မာစလုံးအကြီးတွေနဲ့မြန်မာရွှေဆိုင်ကြီးတွေမြန်မာဖုန်းဆိုင်ကြီးတွေမြန်မာကုန်စုံဆိုင်တွေတွေ့ရမြန်မာထမင်းဆိုင်တွေရန်ကုန်မြို့ထဲကအတိုင်းချစ်တီးထမင်းဆိုင်ကြီးတွေကိုလည်းတွေ့ရမြန်မာလက်ဖက်ရည်ဆိုင်မှာထိုင်ပြီးလေပေါ်နေတဲ့မြန်မာတွေမြန်မာစားတွေရေးထားတဲ့ဘီယာဆိုင်တွေနတ်တွေပြင်းရင်ကလို့ရအောင်ဆိုပြီးတော့မြန်မာတွေဖွင့်ထားတဲ့မြန်မာနိုင်ကလပ်တွေနဲ့မြန်မာပြည်တွေကအတိုင်းကိုဖြစ်နေတာကိုတွေ့ရပါတော့တယ်ထိုင်းစားတင်ရမယ့်အစားမြန်မာစကားပြောတင်နန်းတက်နေတဲ့ထိုင်းတွေမြန်မာသာတင်နေတဲ့ထိုင်းနေကိုပါတွေ့ရပါတော့တယ်ထိုင်းနဲ့ပြီးမဲ့ကတော့ဘဘဲမောင်တင်တယ်တို့နတ်တွေနဲ့တွေ့တော့ဟေးနေကောင်းလားခီးဆိုင်သွားနော်ဆိုပြီးတော့မြန်မာလိုနှုတ်ဆက်သွားပါသေးတယ်အဲဒီမှာဘဘဲမောင်တင်တယ်တို့နတ်တွေလည်းတွေ့ဝေသွားတယ်ဦးအောင်ဇေယကထိုင်းကိုအခုတက်တိသိမ်းထားတာလားငါတို့ပဲမသိတာလားပေါ့မြန်မာတွေကထိုင်းကိုထပ်ပြီးသိမ်းထားတာလားဆိုပြီးတော့လမ်းသွားလမ်းလာတယောက်ကိုမေးကြည့်တော့မင်းအောင်လိုက်လက်ထက်မှာဒုတိယအကြိမ်သိမ်းလိုက်ပြီတဲ့ပြည်တွင်းမှာဘာမှလုတ်ကင်စားတော့လို့မရတော့တဲ့အပြင်စစ်မှုထမ်းဖို့ပဲလိုက်ဆွဲနေလို့တဲ့မြန်မာပြည်သူတွေထိုင်းကိုသိမ်းလိုက်နိုင်ပေမဲ့မြဝရီကို၃ရက်နဲ့အပီးသိမ်းမဲ့ တမရော်ရဲ့အတော်ဆုံးဒုချုပ်ကြီးကိုယ်တိုင်ဦးစီးတဲ့နိုင်ငံတော်အဆင့်အောင်စေရစစ်စင်ရေးကြီးကတော့အရင်အရင်စစ်စင်ရေးတွေအတိုင်းဒေါနာတောင်ကြီးမှာအခုတတိအကြဆုံးနေနဲ့ရွာလဲနေတုံးပါပဲခင်ဗျာ